လူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်မြောက်ကိုရီးယားနိုင်ငံကို ICC လို့ခေါ်တဲ့နိုင်ငံတကာခုံရုံးတင်သင့်မတင်သင့်ကုလသမဂ္ဂလူညိုရေးကောင်စီအနေနဲ့စဉ်စားဆုံးဖြတ်ပေးဖို့တောင်းဆိုချက်ကိုကုလသမဂ္ဂလူ့ခွင့်ရေးကော်မတီကမဲခွဲအတည်ပြုလိုက်ပါတယ်။ဥပဒေတစ်ခုလိုမဖြစ်မနေလိုက်နာစရာမလိုတဲ့ဆုံးဖြတ်ချက်ကိုဂျပန်နိုင်ငံနဲ့ EU ဥရောပသမဂ္ဂတို့ကမူကြမ်းရေးဆွဲခဲ့တာဖြစ်ပြီးအင်ကာနေမှာတခဲနဲ့အတည်ပြုခဲ့ကြတာပါ။အဲဒီဆုံးဖြတ်ချက်မူကြမ်းကိုဖေဖော်ဝါရီလမှာပြုစုတဲ့ကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းရေးကော်မရှင်ရဲ့အစည်းအဝေးခန်းစာအပေါ်မှာအခြေခံပြီးတော့ရေးဆွဲထားတာဖြစ်ပြီးအဲ့ဒီအစည်းအဝေးခန်းစာထဲမှာမြောက်ကိုရီးယားနိုင်ငံအတွင်းဆယ်စုနှစ်နဲ့ချီပြီးတော့ဖြစ်နေခဲ့တဲ့သွေးအေးတဲ့တပ်ဖြတ်မှုတွေအပါအဝင်ညှဉ်းပန်းနှိပ်စက်တာအဓမ္မပြုကျင့်တာအစုလိုက်အပြုံလိုက်အစာငတ်ထားတဲ့အမှုတွေလည်းဖော်ပြထားပါတယ်။ဒီလိုကျူးလွန်မှုတွေကြောင့်မြောက်ကိုရီးယားနိုင်ငံကို ICC ရာဇဝတ်တရားရုံးကိုပို့တင်နေဆိုပြီးတော့စုံစမ်းရေးကော်မရှင်ရဲ့အစည်းအဝေးခန်းစာမှာတောင်းဆိုထားခဲ့တာပါ။မြောက်ကိုရီးယားနိုင်ငံကတော့အဲ့ဒါကိုထပ်ခါတရေတဲ့ညှင်းဆူထားပြီးအမေရိကန်ပြည်တော်စုနဲ့သူ့ရဲ့မဟာမိတ်တွေဟာမြောက်ကိုရီးယားအစိုးရကိုတိတ်ခါချပြီးခေါင်းဆောင်ပိုင်းကိုပြုတ်ကျသွားအောင်ကြိုးပမ်းနေတယ်လို့စွပ်စွဲလိုက်ပါတယ်။အခုဆုံးဖြတ်ချက်ကိုနောက်လာမှကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာဆွေးနွေးပွဲရှိပြီးတော့အတည်ပြုနိုင်တဲ့အလားအလာလည်းရှိနေပါတယ်ခင်ဗျာ။